အရင်သမိုင်းတောင်တခြားမှာအများစုကပျောက်ကြားစစ်ပြဝါသုံးပြီးလက်နဲ့လူသူအင်အားကြီးတဲ့စစ်တပ်ကိုခုခံကြလေရှိတာပါရှမ်းမြောက်မှာမြောက်ပိုင်းမာမိတ်ညီနောင်သုံးဘက်ကစလိုက်တဲ့2029စစ်စင်ရည်ကနေစပြီးနိုင်ငံတော်ကစစ်ရေးအရှိန်ညှစ်တင်မှုတွေကတော့ပျောက်ကြားစနစ်မဟုတ်တော့ဘဲထိုးစစ်အများပြားချိန်ကိုက်ဆင်နွှဲလာနိုင်တဲ့နယ်မြေစုမှုမှုတိုက်ပွဲပေါ်ဆောင်တာတွေဖြစ်လာပါတယ်တဟာ2021ခုနှစ်အနာသိမ့်ပြီးနောက်ပိုင်းစစ်တပ်အတွက်အကြီးဆုံးစိန်ခေါ်မှုဖြစ်နေတယ်လို့တန်တမာနေနဲ့လိလာသူတွေကသုံးသပ်နေကြပါတယ်။ဒါအပြင်2021အနာသိမ့်ပြီးနောက်ပိုင်းကနေအခုလက်တလောထိုးစစ်တွေမတိုင်ခင်အချိန်ချင်းနိုင်ငံတကာတန်တမာတွေအပါအဝင်လိလာသူအများစုကဒီစစ်တပ်နဲ့လက်နက်ကင်တော်လိုင်းရေးအင်အားစုတွေကြားအချိန်တွေကရှေ့မတိုးနှမဆုပ်အနေထားနဲ့ကာလရှည်ကြာပဋိပက္ခတွေဆက်ဖြစ်နေမယ်လို့အရင်မြမသမိုင်းဖြစ်စဉ်တွေကိုချစ်ပြီးသုံးသပ်ကြလို့ရှိပါတယ်။တချိန်ချိန်မှာတော့စစ်တပ်နဲ့တော်လိုင်းအင်အားစုတွေဟာနိုင်ငံရေးစပွဲဝိုင်းမှာဖြေရှားမှာပဲဆိုပြီးရိုးရိုးအတွင်းနဲ့ရှုမြင်ကြလေရှိတာပါဒါဟာမျက်မှောက်ဖြစ်စဉ်ကိုတည်ချာချာလေ့လာပြီးသုံးသပ်ထားချက်မဟုတ်တဲ့မှားယွင်းတဲ့ယူဆချက်လို့2029စစ်စင်ရေးစတင်ခဲ့တဲ့အော်တိုဘာလကုန်ကနအူးမှာကလေးကအာရှပစိဖိတ်ဒေသစစ်ဖက်နဲ့လုံခြုံရေးအဖြစ်ပြုလေ့လာသုံးသပ်ပြီးအန်တိုနီဒေးဗစ်ကအေရှာတိုင်းမှာသုံးသပ်ခဲ့ပါတယ်ဩစတြေးလျအမျိုးသားတက်ကတူကအရှိတောင်အရှာရေးရလေ့လာသူဟန်တန်မတ်စတန်ကတော့တိုင်းသားလက်နက်အဖွဲ့ပါဝင်ဆက်လက်ရှင်စက်ကြီးအင်အားစုတွေရဲ့ခိုးစစ်တွေကလေ့လာသုံးသပ်နေကြသူတွေကိုလှုပ်လှုပ်ခတ်ခတ်ဖြစ်သွားစေတယ်လို့နိုဝင်ဘာ14ရက်နေ့က Simpson Center ရဲ့ online ဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးသွားပါတယ
် have certainly rattled analysts and sort of alerted us
to the nya nikon tit tit tonya khon da ma mho tit le lo sa da rui ga a ge khat tu rui go pe cha bauk tou lou se ge bi sit so ya ha a sin la na le tha da the po bi a ne nai chi shi de so da go chano ro go a che pe pya ta lai da lo chano tin ma de myama mu wa ra rui ne pat te bi tayou a so ya go a chan pe ni de tu rui tayou nai ngan ga chwan chin tu rui si go le အလားတူအသိအမှတ်ပြုသုံးသပ်မှုမျိုးကျယ်ပြန့်လာဖို့မျှော်လင့်ပါတယ်
။ဝါနဲ့ရှမ်းပြည်နယ်တွေမှာဖြစ်ပျက်နေတာတွေကိုတိုက်ရိုက်ဝင်ရောက်ဆွတ်ဖက်ဖို့တရုတ်ဘက်ကဆန္ဒရှိပုံရတယ်လို့လည်းမတ်စတန်ကသုံးသပ်ပြီးအခုလက်တော်တရုတ်ဘက်ကနိုင်ငံသားကြီးနဲ့လုံခြုံရေးဆိုင်ရာထိတ်တန့်အရာရှိတွေမိဘတော်ကိုဇက်တိုက်လွတ်ခဲ့တာနဲ့မြန်မာဗချမ်းနေဆက်မှာဖြစ်နေတဲ့ရဆွတ်မှုတွေကိုတိုက်ဖြတ်ဖို့တရုတ်လုံခြုံရေးတပ်ဖွဲ့တွေမြန်မာမျိုးပေါ်ဆစ်လွတ်ခဲ့တာကိုသူကဥပမာပေးပါတယ်။လေလာသူတူဖြစ်တဲ့ဟောင်ကောင်တက္ကသိုလ်ကတွဲဘက်ပါမောက်ခဒေါက်တာအန်စင်ဟန်ကတော့မြောက်ပိုင်းမာမိတ်ဖွဲ့ရဲ့ထိုးစစ်ဟာစစ်ကောင်စီအတွက်အားသင့်စရာဖြစ်ခဲ့ပြီးရှမ်းပြည်မြောက်ပိုင်းမှာတပ်တွေပြန်စုစည်းနိုင်မှုတခြားဒေသကတပ်တွေကိုဆွတ်ထုတ်ရတာမျိုးလုပ်ရတော့မယ်လို့ AFP မှာနိုဝင်ဘာအစောပိုင်းမှာသုံးသပ်ထားပါတယ်။ဒါပေမဲ့စစ်တပ်ဟာမြန်မာအများစုရှိတဲ့နေရာကိုထိန်းထားနိုင်ရင်တော့သူအာနာဆက်ထိန်းထားနိုင်ဦးမယ်အနေထားလို့သူကယူဆပါတယ
် I'm so in some ways periodically the military does you know
တနည်းပြောရရင်အခါအားလျော်စွာစစ်တပ်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့မျိုးစုံကိုရှုံးတယ်ဆိုတာခင်ဗျားတို့သိတဲ့အတိုင်းကင်းပြည်နယ်မှာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာဖြစ်နေတာပါဒါပေမဲ့အဲ့ဒါကတနိုင်ငံလုံးအတိုင်းအတာနဲ့ရှုံးနေပြီလို့တော့ပြောလို့မရသေးပါဘူးဗမာအများစုရှိတဲ့အလဲပိုင်းဒေသတွေကိုထိန်းထားနိုင်သေးပြီတော့သူတို့ရဲ့ထိန်းချုပ်မှုဟာအတိုင်းအတာတစ်ခုအထိလုံခြုံနေဦးမဲ့သဘောပါ
မြောက်ပိုင်းအဖွဲ့တွေရဲ့ထိုးစစ်အနိမရှိမှန်းချက်ကသူတို့ပိုင်ဆိုင်နေလို့ယူဆတဲ့တရားနေရာတစ်ခုမှာသူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုထိန်းသိမ်းထားဖို့လို့ဒေါက်တာဟန်ကပုံသက်ပြီးတော့ဒီအဖွဲ့တွေမှာလက်ရည်ချညာနိုင်တဲ့အခြေအနေတော့မရှိဘူးလို့သူကဆိုပါတယ်တစ်ဖက်မှာတော့မြန်မာပြည်အခြေစိုက်တန်တမန်အတိုင်းဝိုင်းကလက်ရှိအခြေအနေဟာအနာသိမ့်ပြီးနောက်ပိုင်းစစ်တပ်ရဲ့အင်အားအနည်းဆုံးအချိန်ဖြစ်တယ်လို့ရိုက်တာသတင်းမှာ DFI နဲ့သုံးသပ်ထားပါတယ်ဒါပေမဲ့စစ်ကောင်စီဘက်မှအင်အားနည်းနေပြီးနယ်မြေတွေပိုးလက်လွတ်ဆုံးရှုံးရနိုင်ပေမဲ့လက်နက်ကင်တပ်ဖွဲ့တွေအားလုံးပြိုကျလူနီးပါးဖြစ်နိုင်ခြေကအလန့်ဝေးသေးတယ်လို့တန်တမန်တွေကသုံးသပ်ကြတယ်ဆိုပါတယ်တရုတ်နိုင်ငံနဲ့စစ်ကောင်စီကြားဆက်ဆံရေးကလည်းတင်းမာနေတယ်လို့နိုင်ငံတကာတန်တမန်တွေကသုံးသပ်နေပြီးညီနောင်မာမိတ်သုံးဖွဲ့ဥဆောင်တဲ့ရှမ်းမြောက်ထိုးစစ်ဟာတရုတ်ကသာစန့်ကျင်ကန့်ကွက်ခဲ့မယ်ဆိုရင်လုံဆောင်နိုင်မှာမဟုတ်ဘူးလို့လည်းတန်တမန်တွေကသုံးသပ်ပါတယ်ဟောင်ကောင်တက်ကတူကဒေါက်တာဟန်ရဲ့ AFP သတင်းမှာပြောဆိုထားချက်ကတော့တရုတ်နဲ့နေဆက်ကုံသွင်းမှုကရပ်တန့်သွားပြီးအချင်းတွေပြန်ကောင်းမှုစောင့်နေုံပဲရှိတော့တယ်လို့ဆိုပြီးတရုတ်ရဲ့ရီမန်းချက်ကြီးလာတဲ့ကမ္ဘာတကွင်းလန်ဒစင် BI စီမံကိန်းတွေကိုတရုတ်နိုင်ငံလို့သုံးသပ်ပါတယ
် Even Myanmar does not have domestic instability then
တကယ်လို့မြန်မာနိုင်ငံမှာပြည်တွင်းမတည်ငြိမ်ဘူးဆိုရင် BI စီမံကိန်းတွေအကြောင်းပြောနေလို့ဘာအကျိုးရှိအောင်မလဲပြောချင်တာကပြည်တွင်းတည်ငြိမ်မှုမရှိရင်တည်ငြိမ်တဲ့စီးပွားဆက်ဆံရေးမရှိနိုင်သလိုအခြေခံအဆောက်အုံနဲ့စီးပွားရေးကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှုမလုပ်နိုင်ပါဘူ
းဩစတြေးလျအမျိုးသားတက်သူကလေလာသူဟန်တန်မတ်စတင်ကတော့လူအများယူဆထားကြတဲ့တရုတ်နိုင်ငံကနေဆက်တည်ငြိမ်လိုလားတဲ့ဆိုတာပါရင်းနဲ့ယူဆချက်လို့ရှုမြင်ပါတယ
် No, I think there's a common misconception that China wants stability across
the border. သူခိုင်းတယ်လို့လို့ပြီးအကွဲကွဲအပြားပြားဖြစ်နေတဲ့နိုင်ငံမျိုးကိုလို့ရှိတာပါ။တခြားအိမ်ကြီးချင်းနိုင်ငံတွေမှာလည်းသူတို့အဲ့ဒီလိုကျင့်သုံးပါတယ်။တခြားနိုင်ငံကိုလွှမ်းမိုးဖို့အတွက်သူအကျိုးစီးပွားကိုဆောင်ရွက်မဲ့လက်ဝေကံတွေထားဖို့လို့ရှိပါတယ်။ညီညွတ်ပြည်ဒီမိုကရေစီစနစ်ကျင့်သုံးတဲ့မြန်မာနိုင်ငံကိုမလိုချင်ပါဘူး။အနောက်ဒီမိုကရေစီနိုင်ငံတွေနဲ့မဟာမိတ်မလုပ်နိုင်မဲ့ကွဲပြားပြီးအားနည်းတဲ့နိုင်ငံမျိုးကိုပိုလိုချင်နေပါတယ်
။မြို့သားဒီမိုကရေစီဖွဲ့ချုပ်ဆွေးနွေးခင်မှာလည်းကောင်းမွန်ခဲ့တဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးကိုသူကဥပမာပေးပြီးတကယ်တော့ဒီမိုကရေစီမြန်မာနိုင်ငံကသာတရုတ်နိုင်ငံအတွက်ပိုးကြီးမတဲ့အတိုင်းအတာထိအကျိုးရှိစေမယ်လို့ထောက်ပြပါတယ်စစ်ဆိုးရကသာသူ့ရဲ့စီးပွားရေးနဲ့လုံခြုံရေးအကျိုးစီးပွားကိုအနိုင်ဖြစ်စေချောင်းတရုတ်အနေနဲ့ပိုးပြီးလင်းလင်းပြန်ပြန်နဲ့တည်လာခဲ့ရင်အနာသိစစ်တပ်ဆက်ပြီးတိုက်ပွဲဝင်နိုင်မဲ့အနေအထားကိုကန့်သတ်ဖို့မျှော်လင့်ရတယ်လို့ဟန်တမစတန်ကသုံးသပ်ပြီးဒါကသာရေရှည်မှာတရုတ်ရဲ့အကျိုးစီးပွားကိုအကျိုးပြုမယ်လို့ယူဆကြောင်း Simpson Center ရဲ့ online ဆွေးနွေးပွဲမှာပြောခဲ့ပါတယ်။ရှစ်တောင်အာရှစီးရေးလူမျိုးရေးလှလသူ Anthony Davis ရဲ့မြမနွေဦးတော်လိုင်းရေးပေါ် Asia Times မှာအော်တိုဝါလခုံကခြုံငုံသုံးသပ်ထားချက်မှာတော့ဂျေးလက်ဒေတာအခြေပြုတော်လန်ပုံကံမှုကနေစတင်ခဲ့တဲ့မြမနွေဦးတော်လိုင်းရေးဟာဖြည်းဖြည်းမှန်မှန်နဲ့ပြောင်းလဲလာနေပြီးမြမောက်မှာတော့တော်လိုင်းအင်အားစုတွေဘက်ကမြို့ပြမှာပါတဖြည်းဖြည်းနဲ့အသာစီးရလာပြီးဆိုတဲ့လာရကိုပြနေတယ်လို့သုံးသပ်ထားပါတယ်။မြန်မာနိုင်ငံကမြို့နယ်339ကနေ့စဉ်ပဋိပက္ခတွေကိုစောင့်ကြည့်လေ့လာသူနောက်တိုင်းထောင်လိုင်းရေးလေ့လာသူတူကိုကိုးပါပြီး Asia Times ရဲ့ရေးသားချက်မှာတော့အဓိကပဋိပက္ခတွေဖြစ်နေတဲ့စကိုင်းတိုင်းဒေသကြီးထဲမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF စစ်စင်ရေးတွေရဲ့30ရာခိုင်နှုန်းလောက်ဟာမြို့ပြအခြေပြုဖြစ်လာနေပြီးဒါဟာနှစ်ဆန်းပိုင်းက20ရာခိုင်နှုန်းပဲရှိခဲ့ရာကနေမြင့်တက်လာတာလို့ဆိုပါတယ်မကွေးတိုင်းထဲမှာဆိုရင်2023ခုနှစ်စက်တင်ဘာလထဲမှာတိုက်ခိုက်မှုတွေရဲ့28ရာခိုင်နှုန်းကမြို့ပေါ်တွေမှာဖြစ်လာပါတယ်။2023ခုနှစ်ရဲ့စစ်ရေးအပြောင်းလဲတွေဟာတော်လိုင်းရေးပထမနှစ်နှစ်တာကာလထက်ပုံမရှင်းလင်းပြတ်သားလာကအာဏာသိမ်းစစ်ကောင်စီဟာနေပြည်တော်မှာသာအခိုင်အမာရှိနေပြီးတော်လိုင်းရေးအင်အားစုတွေဘက်ကနိုင်ငံတော်ဝန်မြို့ပြတွေအထိပုံမဆုံးမလာနိုင်မဲ့နေထားဖြစ်လာနေတယ်လို့နိုင်ငံတကာလေ့လာသူတွေကသုံးသပ်နေကြပါတယ်ခင်ဗျာ။